ကုနိုင်ငံမှာတော့ချိန်တော်ကြောင်ရှူဆိုင်ထားတဲ့သမလယူကောက်ပွဲတွေဒီကနေ့ပြုလုပ်ပြီးတော့မက်ဆန္ဒရှင်တွေမဲပေးနေကြပြီဖြစ်ပါတယ်။ဒီယူကောက်ပွဲကဆိုလို့ရှိရင်တော့ကုနိုင်ငံမှာပထမဆုံးအကြိမ်ညဉ့်ညံ့ပြီးတော့ဒီမိုကရေစီနီးကျအာဏာလွှဲပြောင်းပြီးမဲ့ယူကောက်ပွဲဖြစ်လာဖို့မျှော်မှန်းထားပါတယ်။ယူကောက်ပွဲမှာမငြိမ်သက်မှုတွေဖြစ်လာမှာကိုလည်းစိုးရိမ်စရာကရှိနေပါတယ်။နိုင်ငံရဲ့ရှေ့ဘက်ချက်မှာအီဘိုလာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့နေတဲ့အခြေအနေကြောင့်နောက်ဆုံးအကြိမ်ကပ်ပြီးတော့လူသက်တမ်းလောက်မဲပေးခွင့်ကိုပိတ်ခဲ့ရပါတယ်။ဒါယူကောက်ပွဲပေါ်မှာယုံကြည်စိတ်ချမှုထိခိုက်စေတယ်ဆိုပြီးတော့ဝေဖန်မှုတွေကလည်းရှိနေပါတယ်။လက်ရှိသမ္မတဂျူဇက်ကပီလာကရွေးထားတဲ့သမ္မတလောင်ဟာအရင်ပြည်ထောင်ဝင်ကြီးအမန်နျူအယ်ရမန်ဆာရီချာဒရီဖြစ်ပြီးတော့သူ့ကိုဥရောပသမဂ္ဂကရေးယူတန်ခတ်ထားပါတယ်။သူနဲ့အပြိုင်အတိကအတိုက်ခံကိုယ်စားလှယ်နှစ်ဦးကတော့မာတင်ဖော်ယူလူနဲ့ဖလစ်ရှီဇက်ဂီရိုဖြစ်ပါတယ်။ကွန်ဂိုပြည်သူ၄ဒီခါမှာကွန်ဂိုပြည်သူတန်း40ဟာကွန်ပျူတာစနစ်ကိုတုံးပြီးတော့ပထမဆုံးအကြိမ်မဲပေးခွင့်ရမှာပါ။မဲရလက်တွေလိန်ညာခံရနိုင်တဲ့ဆိုပြီးတော့အတိုက်ခံတွေဘက်ကတော့စိုးရိမ်ရရှိပါတယ်။